မြန်မာနိုင်ငံကိုသူတို့ဆန္ဒအလျောက်နဲ့ပြန်လာတဲ့ရွန်ဂျာဒုက္ခသည်400လောက်ရှိပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကချက်တပရီနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အရင်ကရွန်ဂျာတွေဌာနေပြန်ရင်ကျူးပေါင်းမှုတွေမအောင်မြင်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ဒီပြောကြားချက်ကိုအတိမပြုသေးပါဘူး။မြန်မာတန်ရုံး Facebook မှာပုံနဲ့တကွတင်ပြထားတာဖြစ်ပြီးသူ့သဘောနဲ့သူနောက်ထပ်ပြန်လာတဲ့သူ46ဦးကိုမြန်မာနိုင်ငံကနွေ့နွေ့ထွေးထွေးလက်ခံခဲ့ကြောင်းဖော်ပြထားတာပါ။ပြန်လာသူစုစုပေါင်း398ယောက်ရှိပြီလို့ပြောပေမဲ့သူတို့ပြန်လာတဲ့အချိန်တွေကိုတော့အတိအကျပြောမထားပါဘူး။ဒီလိုမြန်မာတန်ရုံးကြီးညာချက်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခဆိုင်ဆိုင်ရာကော်မရှင်နာမင်းကြီးကရောနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကပါချက်ချင်းတစုံတရာမှတ်ချက်ပေးပြောကြားတာမျိုးမရှိဘဲတည်ကြအောင်လုပ်အောင်မှဖြစ်ကြောင်းပြောတယ်လို့ AP သတင်းမှာဖော်ပြပါတယ်။ဒါပေမဲ့ဗုဒ္ဓဘူးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနထုတ်ပြန်ချက်မှာတော့ဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ရဲ့အခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ရွှေညာခေါင်းဆောင်တွေကလုံခြုံရေးနဲ့နိုင်ငံသားဖြစ်ခွင့်အတွက်အာမခံမရမပြန်ဘူးလို့ညင်းနေတာပါ။နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒုက္ခသည်စခန်းတွေမှာအင်တာနက်ဖြတ်တောက်တာနဲ့စခန်းပတ်လည်တန်ဆူးချိုးကာရမယ်လို့စီစဉ်တာပြင်လူခွင့်ရေးဖွဲ့တွေကန့်ကွက်တဲ့ကြားကပဲထောင်နဲ့ချီဒုက္ခသည်တွေဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းကိုပြောင်းရွှေ့ဖို့လုပ်နေတာပါ။ရွန်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေပြန်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ရောကုလသမဂ္ဂနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်။